တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရခိုင်တပ် AA ကိုစစ်ဆင်ရေးလှုပ်ဆောင်တာကတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မှာကြားချက်သမ္မတရုပ်ရဲ့ညွှန်ကြားချက်အတိုင်းလှုပ်ဆောင်တာဖြစ်ပါတယ်လို့တပ်မတော်ဘက်ကပြောဆိုလိုက်ပါတယ်။ဒီအပြင်လက်ရှိတိုက်ပွဲတွေရပ်တန့်လိုက်ဖို့အတွက်ရခိုင်တပ်မတော်ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာသာမူတည်တယ်လို့လည်းတပ်မတော်ဘက်ကပြောဆိုလိုက်ပါတယ်။နောက်ရခိုင်တပ်မတော်ဘက်ကနေတောင်းဆိုထားတဲ့ခွဲထွက်ရေးတောင်းဆိုချက်ကိုတော့တပ်မတော်ဘက်ကလုံးဝလက်မခံကြောင်းပြောဆိုပါတယ်။သတင်းပြေဆုံးကိုတော့ VOA သတင်းတောင်မတ်မီခသတင်းပေးပို့ထားပါတယ်။
ဒီကနေ့နေပြီးတော့စစ်သမိုင်းပြတိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတပ်မတော်ဘက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုတဲ့ဒီသတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီက
တပ်မတော်ရုံးရဲ့ညွှန်ကြားချက်အတိုင်းဒီဇန်နဝါရီလ4ရက်နေ့နောက်ပိုင်းမှာကျွန်တော်တောင်းကျမ်းလူနေနေရေးစစ်စင်ရေးတွေဆက်လက်ဆောင်ရွက်ခဲ့ရမှာဇန်နဝါရီလ5ရက်နေ့ကနေပြီးတော့ဒီပြီးခဲ့တဲ့16ရက်နေ့ထိပေါ့ထိတွေ့တိုက်ပွဲကျွန်တော်ရှိချင်နော်ပိုင်းတစ်ဆင့်5ချိန်ဖြစ်ပွားခဲ့ပါတယ်နော်အေးဂျမ်းဖက်တောင်းချမ်းလူဇီကနေပြန်ကျွန်တော်အလောင်း73လောင်းရရှိပြီးတော့မိဘမှာရရှိတီချို့ကြဆုံးခံရရရှိခဲ့ပါတယ်တောင်းချမ်းလူနေနေစစ်စင်ရေးကိုကျွန်တော်တို့ထိထိရောက်ကျွန်တော်ဆက်လက်ဆောင်ရွက်လက်ရှိကြောင်းကျွန်တော်အနေနဲ့ရှင်းလင်းပြင်ပြလို့
လက်ရှိမှာတော့ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတဖက်သက်အပြစ်ရဲ့လှုပ်ဆောင်ပေးခဲ့ပြီးဖြစ်ပေမဲ့ဒီလိုလှုပ်ဆောင်တာမှာတပ်မတော်ဘက်ကလက်ရှိအေးအေးနဲ့တိုက်ပွဲတွေဖြစ်နေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်မပါဝင်တဲ့အပေါ်ဝေဖန်မှုတွေရှိနေခဲ့ပါတယ်။ဒီအပေါ်မှာဗိုလ်ချုပ်ထွန်းထွန်းညီပြောထားတဲ့အကြောင်းပြချက်တွေထဲမှာတော့ ARSA အဖွဲ့ကဝင်တိုက်ထားမှုတာနောက်ထပ်တိုက်ခိုက်နိုင်ခြင်းသတင်းတွေရနေတာအပြင
်အဲ့တော့ရခိုင်ပြည်နယ်အခြေပြုပြီးတော့မှလှုပ်ရှားဆောင်ရွက်နေတဲ့နော်ဒီအေးအေးကနော်ဒီသူ့ရဲ့အခြေပြုနေရာလိုင်းစားမှာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့ARSA ရဲ့ NGO ပဲကျွန်တော်တို့အဓိကကျွန်တော်တို့ဦးစားပေးထားတာဖြစ်ပါတယ်။ဒါကြောင့်မို့လို့ခုနငင်းငင်းကြီးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့ငင်းငင်းကြီးနဲ့ပတ်သက်တဲ့ခုနပြောတဲ့အခြေအနေတွေအားလုံးဟာခုနကျွန်တော်တို့ကြီးညာချက်မှာပါတဲ့နည်းမြေတွေပဲဖြစ်ပါတယ်။အဲဒီကျွန်တော်တို့ရခိုင်ဒေသနဲ့မဆိုင်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်။ AA အဖွဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကရခိုင်ပြည်နယ်ကို confederation အစစ်အတန်းလူချင်းတယ်လို့ဆက်သွယ်မေးမြန်းခံတစ်ခုမှာပြောဆိုထားမှုပါတယ်။ဒါနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားကိုတက်မတော်တည်အမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။အဲ့တော့အေးအေးနေနဲ့အေးအေးကလှုံ့ဆော်ချက်ပေါ်မှာမူတည်ပြီးကျွန်တော်တို့စဉ်းစားသွားမှာဖြစ်ပါတယ်။အဲ့တော့သူတို့ဘက်ကကျွန်တော်တို့ပြောနေတာရှိတယ်။ confederation ပေါ့။သူပြောတာတော့ confederation ပေါ့။ဒါကျွန်တော်တို့နိုင်ငံတော်အစိုးရရောပြည်သူရောကျွန်တော်တို့တွားနေတာကဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုခြေခံတဲ့ပြည်ထောင်စုကွန်ဖက်ဒရေးရှင်းမဟုတ်ပါဒါဆိုရင်သူ့ရဲ့အယူအဆဒီကျွန်တော်တို့နိုင်ငံတော်အစိုးရရောတက်မတော်ရောပြည်သူရောဟုတ်လားတွားမယ်ဆိုရင်လမ်းကြောင်းနဲ့သူတွားမယ်ဆိုရင်လမ်းကြောင်းကတခြားစီဖြစ်နေပါဒါကြောင့်မို့လို့ဒီသူ့ရဲ့အယူအဆရောသူ့ရဲ့လုံဆောင်ချက်တွေရောကျွန်တော်တို့ပြည်ပြည်ပြောင်းလဲမှသာကျွန်တော်တို့ဆက်လက်ပြီးကမှကျွန်တော်တို့ဒီငင်းငင်းအိစရတယ်မှာဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်အနေနဲ့ဆွေးနွေးလို့ပါကျေးဇူးတင်ပ
ါနိုင်ငံတော်နဲ့နိုင်ငံတော်အကျိုးအတွက်သတင်းမီဒီယာတွေအနေနဲ့သတင်းတွေဖော်ပြတာမှာမလိုလားအပ်ဖဲနဲ့အခြေအနေတွေကိုပုံမှုရှုပ်ထွေးစေနိုင်တဲ့အကြောင်းအရာတွေကိုတေချာစုံစမ်းအတည်ပြုပြီးမှသာရေးသားပေးဖို့တက်မတော်ဘက်ကတောင်းဆိုလိုက်ပြီးတက်မတော်ဘက်ကထုတ်ပြန်ချက်အရလက်ရှိအေအေနဲ့တက်မတော်ကြားမှာ2015ခုနှစ်မှသာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာဖြစ်ပြီး2015မှာ15ကြိမ်ထိတွေ့မှုရှိခဲ့တာ2016ခုနှစ်မှာတော့16ကြိမ်ထိတွေ့ခဲ့ပြီးမိုင်းပေါက်ကွဲမှု10ကြိမ်ရှိခဲ့တယ်လို့တက်မတော်ဘက်ကဆိုပါတယ်ရှင်